မြန်မာနိုင်ငံကထင်ရှားတဲ့တိုင်းဒေသအဖွဲ့အစည်းအများပြားနဲ့မြန်မာအရေးဆွေးနွေးဖို့အတွက်တွေ့ဆုံဆွေးနွေးခဲ့တယ်လို့ American နိုင်ငံရဲ့ Damagan Direct Show လေးကမတ်လ4ရက်စနေနေ့မှာသူ့ Twitter ကနေပြောပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြဿနာတွေအဆုံးသတ်ရင်းနဲ့အလုံးပေါင်းတဲ့ဒီမိုကရေစီအနာဂတ်တည်ဆောက်နိုင်ရေးအဖြေရှားနေတဲ့အရက်ဖက်လူမှုခေါင်းဆောင်တွေတိုင်းဒေသခေါင်းဆောင်တွေနဲ့ဘာသာရေးခေါင်းဆောင်တွေပူးပေါင်းဆွေးနွေးမှုကြီးထွားလာတာနဲ့အတူ American ပြည်တော်စုကလည်းတသားတဲ့ရက်တည်နေကြောင်းဖော်ပြထားပါတယ်။ဒါပြင်တောက်ကြနေကလည်းအမေရိကန်ကူတာညောင်ဝယ်ဌာနကနေမြန်မာကုမ္ပဏီ3ခုကိုအမေရိကန်ရဲ့အရေးယူတန်းခတ်မှုချမှတ်ထားတဲ့ရှင်းနဲ့ထပ်ပြီးတော့ထည့်သွင်းလိုက်တယ်လို့အတိုင်းငန်ဒက်ရက်ရှိုလေးရဲ့ပြောကြားချက်ကိုရန်ကုန်အမေရိကန်တန်ယုံရဲ့လူမှုမီဒီယာတွေမှာဖော်ပြထားပါတယ်။ဒီကုမ္ပဏီတွေဟာမြန်မာစစ်ကောင်စီကိုစောင့်ကြည့်ထောက်လှမ်းဆိုင်ရာနှီးပညာတွေဖြန့်ဖြူးပေးနေတဲ့အတွက်စစ်ကောင်စီကနေပြည်သူတွေဘယ်သူဘယ်ဝါဆိုတာကိုဖော်ထုတ်ပြီးတော့နောက်ယောင်ခံလိုက်တာတွေလူခွင့်ရေးချိုးဖောက်တာတွေကျူးလွန်နိုင်နေတဲ့အတွက်ဖြစ်တယ်လို့ဖော်ပြထားပါတယ်။အတိုင်းငန်ဒက်ရက်ရှိုလေးဟာပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌနဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့နယူးယောက်မှာ2022စက်တင်ဘာလကုန်မှာတွေ့ဆုံပါတယ်။ February တုန်းကလည်းဘင်္ဂလားဒေ့ရှ်ကိုသွားပြီးရိုညာဒုက္ခသည်တွေအကြက်တဲဖြစ်ရှင်းရတဲ့အစိုးရတာဝန်ရှိသူတွေရက်ဖက်ဖွဲ့စည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။